ကမ္ဘာတဝန်းမှာတော့ပဋိပက္ခတွေကြာကလေးငယ်အခွင့်အရေးချိုးဖောက်မှုပိုတိုးလာနေတယ်လို့ကုလသမဂ္ဂကအလေးနဲ့ပြောလိုက်ပါတယ်။ကမ္ဘာတဝန်းပဋိပက္ခဖြစ်ပွားရာဒေသတွေမှာကလေးသူငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးလူသားချင်းစာနာမှုအကူအညီတွေညှင်းပယ်ခံရတာတွေပိုတိုးလာနေတဲ့အကြောင်းလက်လက်ကိုင်ပဋိပက္ခတွေကြာကလေးသူငယ်များဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကမနေ့ကလွန်ကျွန်းကောင်စီစီဝေးမှာပြောဆိုသွားခဲ့ပါတယ်။
Denial of humanitarian access has long-lasting effects on children's well-being and development and may lead to the violation of their basic human rights including
လူသားချင်းစာနာမှုအကူအညီတွေညှင်းပယ်ခံရတဲ့အတွက်ရေရှည်အနေနဲ့ကလေးတွေရဲ့ဖွံ့ဖြိုးမှုကိုထိခိုက်စေသလိုသူတို့ရဲ့အသက်ရှင်ရပ်တည်ခွင့်ပညာသင်ခွင့်ကျန်းမာရေးဆောက်ရှောက်ခွင့်အမြင့်ဆုံးအဆင့်ရပိုင်ခွင့်စတဲ့အခြေခံအခွင့်အရေးတွေပါချိုးဖောက်ခံရပါတယ်ဆူဒန်နဲ့ဆာဟယ်ဒေသတွေမှာတွေ့ရသလိုဘေကင်းလုံခြုံရာမှာခိုလုံခွင့်ကိုလည်းပိတ်ပင်ခံရပါတယ်လို့လက်နက်ကင်ပဋိပက္ခတွေကြားကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘာကပြောသွားခဲ့တာပါလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌလည်းဖြစ်တဲ့မော်တာနိုင်ငံကသံမကြီးဗနက်ဆာဖရီဇာကလည်းဂါဇာဆူဒန်ဟေတီယူကရိန်းအာဖဂန်နစ္စတန်နဲ့ယေမန်နိုင်ငံတွေမှာအရေးပေါ်လိုအပ်နေတဲ့အခြေအနေတွေကိုထောက်ပြသွားကြပါတယ်ပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာပဲ2022ခုနှစ်အတွင်းကကလေးသင်ငယ်တွေပေါ့လူခွင့်ရချုပ်ဖောက်မှုအကျဉ်း4000ကျော်နီးပါးကိုဖော်ထုတ်နိုင်ခဲ့တယ်လို့လည်းပြောခဲ့ကြပါတယ်ခင်ဗျာ